ိုင်းနိုင်ငံဟာမြန်မာနိုင်ငံကရေထွက်တန်ဇာတဈေးကွက်ကိုချုပ်ကင်နေတာစီအစိုးရမတိုင်ခင်နှစ်ပေါင်းများစွာကတည်းကဖြစ်ပါတယ်။အစိုးရဆက်ဆက်ရေလုံငန်းကိုပုံစံအမျိုးမျိုးနဲ့ပြောင်းဖို့ကြိုးစားပေမဲ့အခရီးလိုက်စားမှုလုပ်ငန်းမကျွမ်းကျင်မှုလောဘတွေကြောင့်မြမပင်လယ်ပြင်ဟာတင်းသားကြီးတိုင်းသားတွေအတွက်အကျိုးမရှိတော့ဘဲချမ်းသာပြီးသားပင်လယ်ရေထွက်လုပ်ငန်းရှင်တွေနဲ့အစိုးရနဲ့ပတ်သက်နေသူတွေအတွက်သာဖြစ်နေတယ်လို့ပြည်ထောင်နိုင်ငံသားဘိမ့်မြုံမှာရေလုံငန်းလုပ်ကိုင်နေသူမစ္စတာဂျင်းပီချွန်ကပြောပါတယ်
တကယ်ပေါ့တိုင်းပြည်ပေါ့တာဝန်ချေတယ်တိုင်းပြည်အသင်စတောက်ထိမ့်သိမ့်ကျင်တဲ့ဟိုဝန်ထမ်းကောင်းတွေရှိပါတယ်တဲ့မြန်မာပြည်မှာအဲ့လိုပေါ့ဒီဝန်ထမ်းကောင်းတွေကနေသူတရားမဝင်တာတွေတွေ့တဲ့အချိန်မှာဖမ်းဆီးဖို့လုပ်တဲ့အချိန်မှာတဲ့ဟိုသတင်းတောင်အောက်ခြေကနေမပို့ရသေးဘူးနေပြည်တော်ကနေဖုံးလာပြီတဲ့လွတ်လိုက်ပါဒီလေးကိုဆိုတာမျိုးတွေဖြစ်တော့နောက်ဆိုလူကြီးသားသမီးတွေကဒီဘိတ်ကကုမ္ပဏီလုပ်ငန်းကြီးတွေမှာတဲ့သူတို့ကပေါ့နော်ပါဝင်ပတ်သက်နေကြတာပါတဲ့
မစ္စတာဂျင်းဟာပြည်ထောင်နိုင်ငံသားဖြစ်ပြီး1998ခုနှစ်လောက်ကစပြီးမြန်မာပင်လယ်ပြင်ကထွက်ရှိတဲ့တရားစာတကိုမြန်မာတွေခံစား권ရရှိရေးရည်ရွယ်ချက်နဲ့ဗိမ့်မြူနာကနိုင်ငံတကာငါးစည်းကွက်ဖြစ်လာဖို့ကြိုးစားခဲ့သူဖြစ်ပါတယ်ဗိမ့်မြူနဲ့မလှမ်းမကမ်းမှာသူဟာငါးစည်းကွက်ဖြစ်လာဖို့အဆောက်အအုံတွေကားလမ်းတွေဝန်ထမ်းတွေကိုတင့်တော်တဲ့လစာခံစား권စတာတွေနဲ့အစပြုခဲ့ပါတယ်သူဟာမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာငါးလီလံဈေးကုမ္ပဏီကိုတည်ထောင်ခဲ့တာဖြစ်တယ်လို့မစ္စတာဂျင်းရဲ့မန်နေဂျာဦးမျိုးမင်းသူကပြောပါတယ
်ပြည်ပဆိုင်ရာငါးလီလံဈေးရဲ့ရည်ရွယ်ချက်ကတော့ဒီအစိုးရရင်းစစ်ဆွေးလက်ထက်တုန်းကပေါ့ဒီတခြားနိုင်ငံမှာရောက်နေတဲ့ငါးစည်းကွက်ကိုမြန်မာနိုင်ငံကိုပြန်ခေါ်ခြင်းနဲ့ပုံစံနဲ့ဖွင့်ခဲ့တာပ
ါတနင်္သာရီတိုင်းဒေသကြီးဟာကံယူတန်းရှည်လျားပြီးကျွန်းပေါင်းများစွာနဲ့ဖွဲ့စည်းထားတာကြောင့်ရေလုံငန်းကိုအဓိကမှီခိုနေထိုင်ကြတာဖြစ်ပါတယ်နှစ်ပေါင်းများစွာပုဂ္ဂလိကလုပ်ငန်းရှင်တွေလက်ထဲအခက်ရပေမဲ့နိုင်ငံအတွက်အခွင့်ဆိုတာမရှိတဲ့လောက်ဖြစ်တယ်လို့ဒေသခံငါးဖန်းသူတွေအတွက်လည်းစင်ရဲတဲ့ဆင်ရဲလာပါတော့တယ်မစ္စတာဂျင်းရဲ့ရန်ကုန်ရုံးခန်းမှာ RFA ကမေးမြန်းရမှာသူကရည်ထွက်လုပ်ငန်းမှာပြင်ဆင်ပြောင်းလဲရမယ့်ကိစ္စတွေကိုအခုလိုဇာကပြန်ကတဆင်ပြောပါတယ်
သူတို့ပေါ့နော်ထိုင်းရပေါ့နော်သူတို့ဒီရေထွက်ပစ္စည်းလိုချင်နေဆိုရင်တဲ့သူတို့လာဝယ်ရပါလိမ့်မယ်တဲ့ဟိုဒီကျောင်းသူရှိတဲ့ market နေရာကိုသူလာရပါလိမ့်မယ်တဲ့
and export from Myanmar
ဒီမြန်မာကနေပြီးတော့ပဲ export လုပ်ရပါလိမ့်မယ်ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့ကျမတို့ဒီ export ဖို့တဲ့ကျမတို့ငွေရမှာပေါ့နော
်နှစ်ပေါင်းများစွာမြန်မာနိုင်ငံကထွက်ရှိတဲ့တန်ဖိုးကြီးသားငါးတွေကိုရောင်းချဖို့ဈေးကွက်မရှိတာကြောင့်အများစုမှာထိုင်းနိုင်ငံကရနောင်းမြို့ကိုသွားရောက်ရောင်းချရတာဖြစ်တဲ့အတွက်ငါးသိမ့်မထွက်တဲ့ထိုင်းဟာနိုင်ငံသားကိုတင်ပို့တဲ့အထိဆက်ယုံတွေမြန်မာနိုင်ငံကအလို့သမားတွေနဲ့ချမ်းသာနေတာဖြစ်ပါတယ်။မစ္စတာဂျင်းကအဲ့ဒီလိုလုပ်ငန်းတွေကိုမြန်မာနိုင်ငံကဘိမ့်မြို့မှာရှိစေခြင်းသူဖြစ်ပါတယ်။မစ္စတာဂျင်းပိုင်တဲ့ကုမ္ပဏီကဘိမ့်မြို့နာကအေးအမြိုင်ဆက်မှုဆောင်မှာရှိပြီးသူပိုင်တဲ့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာငါးလီလံဈေးကိုကုမ္ပဏီက60ရာခိုင်နှုန်းအစိုးရငါးလုပ်ငန်းဦးစီးဌာနက30ရာခိုင်နှုန်းနဲ့ဒေသခံကုမ္ပဏီတစ်ခုက10ရာခိုင်နှုန်းဆိုပြီးအစတင်လုပ်ကိုင်ခဲ့ပါတယ်။သူ့ရဲ့ငါးစည်းကွက်ဟာငါးလုပ်ငန်းနဲ့ပတ်သက်ပြီးဒီနေရာမှာပဲအားလုံးအပြည့်အစုံဖြစ်အောင်စီစဉ်ခဲ့တာဖြစ်ပါတယ်။အဲ့ဒီငါးစည်းမှာဘန်တွေ၊ဝယ်ယူမဲ့ပွဲစားတွေ၊အကောက်ခွန်တွေစတဲ့ဌာနပေါင်းစုံကိုတန်နီယာထဲဆောင်ရွက်ပေးခဲ့ပြီးတနည်းကိုတန်နီယာနီးပါးနဲ့လုပ်ကိုင်ခဲ့ပါတယ်။2002ခုနှစ်အတွင်းမှာနိုင်ငံပိုင်နဲ့တင်းမာမှုဖြစ်ပြီးအဲ့ဒီအချိန်ကကားလမ်းမရှိသေးပဲငါးဝယ်သူတွေဟာထိုင်းကိုတည်ယူခွင့်မရှိဘူးဆိုပြီးအစိုးရကပိတ်လိုက်ပါတယ်အဲ့ဒီမှာထိုင်းနိုင်ငံကဝယ်သူတွေမလာတော့ပါဘူးဘိမ့်မြို့နဲ့မလမ်းမကမ်းမှာသူဟာငါးစည်းကွက်ဖြစ်လာဖို့အဆောက်အုံတွေကားလမ်းတွေဝန်ထမ်းတွေကိုတင်းတော်တဲ့လစာခံစား권စတာတွေနဲ့အစပြုခဲ့ပါတယ်သူဟာမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာငါးလီလံဈေးကုမ္ပဏီကိုတည်ထောင်ခဲ့တာဖြစ်တယ်လို့မစ္စတာဂျင်းရဲ့မန်နေဂျာဦးမျိုးမင်းသူကပြောပါတယ
်ရှိတယ်ခင်ဗျကျွန်တော်မှအော်ရှင်လုပ်ဖို့တော့ငါးဝယ်မဲ့ကုမ္ပဏီတွေရှိတယ်ငါးလာဝယ်မဲ့ကုမ္ပဏီတွေရှိတယ်ခုနလိုပေါ့သူတို့လာလို့ချင်တယ်လာရောက်မိမဲ့လို့ရှိမှာသူတို့ပေးမှာယူရီယာဈေးတိုင်းပေးမှာသူတို့ဆိုတဲ့အတိတ်ပဲအရင်ရှိပါတယ်သူတို့ဘက်ကယူရီယာမှာဟုတ်သုံးချက်နဲ့ဝယ်နေသုံးပတ်နဲ့ဝယ်နေငါတို့ဒီမှာသုံးပတ်နဲ့သူတို့ဝယ်မယ်ငါငါးလီပိုင်ရှင်နေနေတဲ့ဘာသက်တာတော့မဲ့နဝလီကမကုန်တော့
မစ္စတာဂျင်းရဲ့ငါးလီလံဈေးကြီးမှာလေအဆင့်30ကျော်တပြိုင်နက်စိုက်ကတ်နိုင်တဲ့စိုက်ခန့်ဘော်ဒရာတွေရှိပြီးတနေ့ကိုငါးတန်ချိန်ပေါင်းချီအယောင်းဝယ်ပြုလုပ်နိုင်တာကြောင့်အရှိတောင်အာရှမှာအကြီးဆုံးငါးလီလံဈေးဖြစ်နိုင်တဲ့ဈေးဖြစ်ပါတယ်ဘိမ့်မြို့နဲ့မလမ်းမကမ်းမှာ ူဟာငါးစည်းကွက်ဖြစ်လာဖို့အဆောက်အုံတွေကားလမ်းတွေဝန်ထမ်းတွေကိုတင့်တော်တဲ့လစာခန်းစားခွင့်စတာတွေနဲ့အစပြုခဲ့ပါတယ်။သူဟာမြန်မာနိုင်ငံအပြည်ပြည်ဆိုင်ရာငါးလီလံဈေးကုမ္ပဏီကိုတည်ထောင်ခဲ့တာဖြစ်တယ်လို့မစ္စတာဂျင်းရဲ့မန်နေဂျာဦးမျိုးမင်းသူကပြောပါတယ်
။ငါးလီလံဈေးကကိုတို့မိသလောက်ပြောတိတလောက်ပြောမယ်ဆိုရင်ဟုတ်အရင်ကတည်းကတခါရှိခဲ့ဘူးလေ။ရှိခဲ့ဘူးတော့အဲ့ဒီငါးလီလံဈေးရှိတဲ့အချိန်မှာတော့အကိုတို့ကိုတိုင်လဲကိုတို့မိသားစုကိုတိုင်လဲရေလုံငန်းလုပ်နေတဲ့အတွက်အဲ့ဒီငါးလီလံဈေးမှာသွားပြီးတော့ရောင်းဖူးတယ်။ဒါမှမဟုတ်အရန်ကိုအဆင်ပြေတယ်ဒီရောင်းရတဲ့စနစ်တွေရောပြီးတော့ဟိုဒီပဇွန်အကိုတို့ရောင်းတာပဇွန်လေကွာပဇွန်ဆိုတော့အဲ့ပဇွန်ရဲ့အရင်ကိုတို့ရောင်းတဲ့တပိတ်တာတန်ဖိုးကဒီငါးလီလံဈေးပေါ်လာပြီးတဲ့နောက်ပိုင်းမှာတန်ဖိုးတွေမြင့်လာတယ်ပြီးတော့ငွေရလဲ guest town ဆိုတော့ဒီနေ့ရောင်းရင်ဒီနေ့ငွေရတယ
်အခုတော့ရေရွက်လုပ်ငန်းအလုံးနီးပါးဟာမြမဆိုရှယ်လစ်လမ်းစဉ်ပါတီခေတုံးကလို့မောင်ခိုလုပ်သူတွေသာချမ်းသာတဲ့ဈေးကွက်အဆင့်သာရှိနေပါသေးတယ်အရင်ငါးလီလံဈေးဖွင့်လက်တုံးကဘိတ်မြုပ်ကထောင်နဲ့ချီတဲ့လူတွေကိုအလုပ်ပေးနိုင်ခဲ့ပြီးအခုပြန်လဲဖွင့်လှစ်မယ်ဆိုရင်အလောက်ကင်တွေပြန်လဲပေါ်များနိုင်တာကြောင့်ဖွင့်လှစ်စီခြင်းတယ်လို့ဘိမ့်မြို့ဘိတ်တောင်ရက်ွက်ဒုက္ခငါလန်းကဥကျော်ဆိုးကပြောပါတယ
်အေးငါလေးလာစီဖေးလာမယ်ဆိုအလောက်လုံးသမားတွေလောက်ရလာမယ်ပေါ့နော်တခြားတနိုင်ငံအလူတွေလည်းကိုနိုင်ငံမှာလောက်ဝရောက်မယ်ဆိုတော့အလောက်ရှိပြီပေါ့နော်ဖြည့်စစ်ချင်တာကတော့ငါလေးလာစီပြဖြည့်စစ်ချင
်တနင်္သာရီတိုင်းဒေသကြီးတစ်ခုလုံးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအာလိုနီဘာအနိုင်ရလိုက်ပြီးအရင်စစ်ဆိုးရလက်ထက်ကလေးကအလုပ်ဖြစ်ခဲ့တဲ့ရေလုံငန်းစီးပွားရေးလုပ်ငန်းရှင်တွေလည်းရွေးကောက်ပွဲမှာရှုံးကြပြီးတနင်္သာရီတိုင်းလွှတ်တော်ကို NRD ကထိန်းချုပ်နိုင်မှာဖြစ်ပါတယ်။မစ္စတာဂျင်းကအဲ့ဒီအပေါ်မျှော်လင့်ချက်ကြီးကြီးထားပါတယ်။
ယုံကြည်ပါတယ်ဒေါအောင်ဆန်းစုကြည်ပေါ့နှစ်20အတော်တွင်းနေအကျေချုပ်ကြနေတဲ့အချိန်မှာပေါ့သူနိုင်ငံတကာဥပဒေတွေပေါ့လေ့လာမယ်ဒီလိုလေ့လာတဲ့အချိန်မှာရေထွက်နဲ့တက်ဆိုင်တဲ့ဒီငါလုံမန်းနဲ့တက်ဆိုင်တဲ့ဥပဒေလေသူလေ့လာမယ်လို့သူအပြည့်အဝယုံကြည်ပါတယ်
တဲ့
အဲကြောင့်မို့ကျမတို့ကပေါ့နော်အခုနောက်တက်လာမယ့်တနင်္သာရီအစိုးရအနေနဲ့ပေါ့နော်ဟိုအရင်ဖြစ်ခဲ့တာတွေကိုနမူနာယူပြီးတော့ပေါ့ကိုဒေတာကိုတိုင်းပေါ့တိုးတက်ဖို့ပေါ့နော်အလုပ်လုပ်မယ်လို့သူယုံကြည်ပါတယ်တဲ့မျှော်လဲမျှော်လင့်ပါတယ်
တရက်ကိုရေထွက်ပစ္စည်းတန်ချိန်တောင်းချီပြီးတန်းစင်ထုတ်လုပ်နိုင်တဲ့မစ္စတာဂျင်းရဲ့ငါးလီလံဈေးဟာလက်ရှိအချိန်မှာဟာလာဟင်းလင်းတာဖြစ်နေပါတယ်လီလံဈေးမှာငွေပေးချေရေးဌာနတန်းစင်ကန်းနားနေကန်းလှေဆိုင်ကရမဲ့နေရာအားလုံးဟာမစ္စတာဂျင်းမျှော်လင့်ထားတဲ့အတိုင်းဖြစ်လာဖို့နိုင်ငံရေးအခြေအနေအရဖြစ်နိုင်ခြေရှိတဲ့အခြေအနေပါသို့တော်လည်းလက်တွေမှာရေထွက်လုပ်ငန်းကိုဘယ်လိုပြောင်းလဲမလဲဒေသခံတွေအလုပ်ကံရအောင်အကျိုးရှိအောင်ဘယ်လိုလုပ်မလဲဆိုတာကတော့မသေးကြသေးတယ်လို့ဒါမဲ့အစိုးရအစ်ကိုပဲမျှော်လင့်ချက်ထားနေတာတွေ့ရပါတယ်ခင်ဗျာ